ဒီလိုရနိုင်ငံမှာဆူနာမီကြောင့်အဆိုးအဝါလုံးထိခိုက်ခဲ့တဲ့ထိုင်းမှာ၆ဝေကယ်ဇေယျတွေကိုရှင်းနေကြကြော်လာတိဆက်လုပ်သွားမှာဖြစ်တယ်လို့အနာပိုင်းကပြောကြားလိုက်တဲ့အချိန်ထဲမှာပဲရာသီဥတုဆိုးဝါးမှုကြောင့်အနက်ခရကတောင်မိတော်ကျွန်းကနေနောက်ထပ်ဆူနာမီဆက်ဖြစ်နိုင်ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးတာတွေမလုပ်နိုင်ပဲဖြစ်နေပါတယ်သလားရေလဲကြောင့်မှဖြစ်ခဲ့တဲ့ဆူနာမီရေလိုင်းကြောင့်သေဆုံးသူရေအတွက်ဟာ426ယောက်ရှိသွားခဲ့ပြီလို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးအေဂျင်စီကဒီကနေ့ပြောပါတယ်။စောပိုင်းကတော့တချို့သေဆုံးသွားသူတွေရဲ့စရင်းကနှစ်ခါထက်နေတာကြောင့်ဒါဟာအရင်ကကြီးညာတာထက်တော့အနည်းငယ်ရောကျသွားခဲ့ပါတယ်။အခုချိန်ထိတော့23ယောက်ပျောက်ဆုံးနေတယ်ဖြစ်တယ်လို့လည်းပြောပါတယ်။ပင်လယ်ရေမှာလိုင်းကြီးပြီးတော့တိမ်ထူနေတာကြောင့်အနက်ခရက်တာမီးတောင်ကိုစုံစမ်းစစ်ဆေးဖို့ကြိုးပမ်းတာတွေဟာကဲအခက်အခဲတွေနဲ့ရဆိုင်နေရပါတယ်။ဒီနေ့ကပေါက်ကွဲမှုကြောင့်မိတော်ရဲ့ကြီးမားတဲ့အစိတ်ပိုင်းကြီးပြိုကျခဲ့ပြီးတော့ဆူနာမီရေတိုင်းနဲ့ဖြစ်ပေါ်ခဲ့ပါတယ်။သူရိုးရူးကနေရရှိခဲ့တဲ့ပုံရိပ်တွေကြတော့မိတော်ကအခုခါမှာသိသွားတာကြောင့်နောက်ထပ်ဆူနာမီဖြစ်လာခဲ့ရင်လည်းအခုလောက်ထိပြင်းထန်စရာမရှိဘူးလို့ဆူနာမီကြွမ်းကျင်သူကပြောပါတယ်ခင်ဗျာ။